ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်လက်တွေအရရက်ပေါင်း28ရက်အတွင်းကိုဗစ် -19 ရောဂါကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။ကာကွယ်ဆေးဖြန့်ဝေမှုကိုအရှိန်မြှင့်ဖို့နဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အစိုးရကရုံးကန်ဆောင်ရွက်နေချိန်မှာအခုလိုလူသေတဲ့နှုန်းအများဆုံးစံချိန်တစ်ကိုရောက်ရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ
်။ This is the worst public health crisis.For a generation.
ဒါကမျိုးဆက်တစ်ဆက်အတွက်ဆိုးရွားဆုံးသောပြည်သူ့ကျန်းမာရေးအကျက်အတည်းဖြစ်ပါတယ်။တချို့လူတွေကဒါကိုရာသီအလိုက်တုတ်ကွေးယောဂါနဲ့နှိုင်းရှင်ကြပါတယ်။ဒါကလုံးဝမမှန်ပါဘူး။ကိုယ်ခံစွမ်းအားကင်းမဲ့မှုကြောင့်ဒီယောဂါကပိုးပြီးအန္တရာယ်များပြီးနောက်ထပ်လည်းပြန်ပွားသွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။လက်ရှိဗြိတိန်နိုင်ငံဟာကမ္ဘာပေါ်မှာကိုဗစ် -19 ကြောင့်သေဆုံးတဲ့အများဆုံးနိုင်ငံတွေစင်းမှာပစ္စမမြောက်ဖြစ်ပါတယ်။အင်္ဂါနေ့တနေ့တည်းနောက်ထပ်သေဆုံးသူပေါင်း1600ကျော်ရှိခဲ့ပြီးကူးစက်ခံရသူပေါင်း2000ကျော်ထိရှိခဲ့တယ်လို့ဗြိတိန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ5ရက်နေ့ကစပြီးဗြိတိန်တနိုင်ငံလုံးလော့ခ်ဒေါင်းပြန်လုပ်ခဲ့ပြီးကျောင်းတွေစားတောက်ဆိုင်တွေနဲ့မလိုအပ်တဲ့အရောင်းဆိုင်တွေကိုလည်းပိတ်ပစ်ခဲ့ပါတယ်။ဒါအပြင်ခီးသွားလာခွင့်ကန့်သတ်ချက်တွေကိုလည်းချမှတ်ခဲ့ပါတယ်။